Hungary နိုင်ငံ Budapest မြို့ရဲ့ အဓိက ဘူတာ ရုံကို တာဝန် ရှိ သူတွေက ပိတ် ပစ် လိုက်တာ ကြောင့် ရာပေါင်း များစွာ သော 雪ပြောင်း ဝင်ရောက် သူတွေ ခီး ဆက်မရာ ဖြစ်သွား ကြပါတယ် အဲ့ဒီ လူ အများစု အား ပဋိပက္ခ တွေ နဲ့ ပြည်နေ တဲ့ ရှေ့ လေပိုင် ဒေသက ဖြစ် ပြီး Austria နဲ့ Germany နိုင်ငံ တွေ စီ သွားဖို့ ကြိုးစား နေ ကြတာ ပါ နောက်ထပ် မကျေညာ မချင်း ယထား တွေ ထွက်ခွာတာ ဒါမှမဟုတ် ဆောက်ရောက်တာ ရှိမှာ မဟုတ် ပဲ ခီး တွေ တွေ အားလုံး ဘူတာ ရုံက နေ ချက်ချင်း ထွက် ပေး ကြဖို့ Budapest မြို့ အရှေ့ပိုင်း ဘူတာ ရုံ မှာ ဒီနေ့ အသံ ချက်ဆက် နဲ့ ကျင်းညာ လိုက် ပြီး ရဲတွေက လည်း လိုက်လံ ကြီးကြပ် နေ ခဲ့ ကြပါတယ် ရွှေပြောင်း ဝင်ရောက် သူတွေကို ရာပေါင်း များစွာ သော ဒီရဲ တပ်ဖွဲ့ ဝင်တွေက ဘူတာ ရုံ တဲက နေ အပြင်ကို ခေါ် သွားပြီး ပြန်မွေနယ် ရောက် ပိတ် ထားလိုက် ကြပါတယ် ဒီကနေ့ အစောပိုင်း တုန်းက လိုမျိုး ရုံရင် ဆက်ကပ် ဖြစ် တယ် ဆိုတဲ့ သတင်း မျိုး တော့ မတွေ့ ရသေး ပါဘူး ဒီနေ့ အစောပိုင်း တုန်းက တော့ ရာပေါင်း များစွာ သော ရွှေပြောင်း ဝင်ရောက် လာ သူတွေ ဗီယက်နမ် မြို့ ကို သွားမဲ့ ယထားဘော တပ်ဖွဲ့ ကြိုးစား တာ ကို ရဲ တပ်ဖွဲ့ ဝင်တွေက တာစီရင် ရုံရင် ဆက်ကပ် ဖြစ် ခဲ့ ရတာ ပါ အခုလို ယထားဘော ကပြန် တွန်း ချ ခံ ခဲ့ ရပြီး ဒီ ရွှေပြောင်း လာ သူတွေ အနေနဲ့ ဘူတာ ရုံ အပြင် ဘက် မှာ ယာယီ တဲ တွေ ထိုး ပြီး စခန်း ချ နေတာ တချို့ က လွတ်မြောက် ရေး လွတ်မြောက် ရေး ဂျာမနီ လို့ သူတို့ သွား ခြင်း တဲ့ နေရာ ကို တံပြိုင် အော်ဟစ် ခဲ့ ကြပါတယ် တကယ်တော့ တနင်္လာနေ့ လာနေ တည့်ရက် ထက် ပါရင် ဒီ ရွှေပြောင်း ဝင်ရောက် သူ ဦးရေ 3650 ဗီယက်နမ် မြို့ ကို ရောက် လာ တယ် လို့ ဩစတြေးလျ တာဝန် ရှိ သူ တွေ က ဆို ပါတယ် ဒါ ဟာ ဒီ နှစ် အတွင်း တည့်ရက် ထက် မှ ရောက် တဲ့ အများ ဆုံး အရေ အတွက် ဖြစ်ပါတယ်ခင်ဗျာ